မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းခဲ့တဲ့စစ်တပ်အနေနဲ့တနင်္လာနေ့အတွင်းစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့မြန်မာပြည်သူတွေအပေါ်အပြင်းအထန်ချိန်မုံဖိနှိပ်ခဲ့ကြောင်းနဲ့မြန်မာစစ်ကောင်စီကိုနိုင်ငံခြားဝင်ငွေမရအောင်အတူဝိုင်းဝန်းပိတ်ဆို့ရေးယူကြဖို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့မတရားတဲ့အုပ်ချုပ်ရေးအတွက်အထောက်ပံ့ဖြစ်စေတဲ့ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်ရောင်းချမှုတွေကိုအမေရိကန်၊ဥရောပသမဂ္ဂ၊ဗြိတိန်ဂျပန်စတဲ့နိုင်ငံတွေအပါအဝင်မြမအရေးအားပေးကူညီလိုတဲ့နိုင်ငံတွေစုပေါင်းပိတ်ဆို့အရေးယူမှုတွေလုပ်ဖို့ HRW ကတိုက်တွန်းထားပါတယ်။ပိုဂျိုမူဂျီမင်းအောင်လိုင်းဦးဆောင်တဲ့မြမစစ်တပ်ဟာလူတွေကိုအစုလိုက်အပြုံလိုက်တတ်တာ၊ညှဉ်းပန်းနှိပ်စက်တာ၊လိမ်မှုဆန်ရအကြမ်းဖက်ဆော်ကားတာ၊မတရားဖမ်းဆီးတာတွေအပါအဝင်စန္ဒပြသူတွေ၊သတင်းသမားတွေ၊ရှေ့နေတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုဖိနှိပ်ညှဉ်းပန်းတာတွေစတာတွေဟာလူသားမဆန်တဲ့ရာဇဝတ်မှု crime against humanity မြောက်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်